WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယရောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ကုန်ငွေဘရော့မှပြန်ပြီးချမပေးပဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ WHO က2009ခုနှစ်မှာပြန်ပြီးဖွဲ့စည်းခဲ့တာဖြစ်ပြီးဒီဖွဲ့မှာအားငယ်ချက်တွေတွေ့ရတာဟာအခုချိန်ပထမဆုံးချိန်မဟုတ်ကြောင်းနဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတည်တည်ချာချာပြန်ပြီးဆန်းစစ်ဖို့လိုမယ်လို့ထင်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီဖွဲ့ကြီးဟာတရုတ်နဲ့ဦးစားပေးပြီးလက်ရှိဖြစ်ပေါ်နေတဲ့ကာယရောဂါနဲ့ပတ်သက်တဲ့တရုတ်ရဲ့အချက်အလက်မှားတွေကိုထောက်ခံပံ့ပိုးပေးနေတယ်လို့ American သမ္မတ Donald Trump ကဆွဆွဲပြီး WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ WHO ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့သူမကန့်ကွက်တဲ့အပြင် WHO မှာအပြောင်းလဲတွေအသေးချာလုပ်ဖို့လိုနေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။